တောင်တရုတ်ပင်လယ်ထဲကရေပြင်နယ်နဲ့အငင်းပွားမှုပြဿနာထက်မြောက်ကိုရီးယားရဲ့ချင်းချောက်ရံအပေါ်အမေရိကန်ကအာရုံစိုက်လွှတ်နေတယ်လို့စိုးရိမ်မှုတွေရှိနေချိန်မှာအမေရိကန်ကရှေ့တောင်အာရှနိုင်ငံတွေနဲ့ထိတွေ့ဆက်ဆံသွားမယ်ဆိုတာကိုပြန်လည်ပြသခဲ့ပါတယ်တောင်တရုတ်ပင်လယ်ထဲကပိုင်တဲ့အငင်းပွားမှုလို့အရှေ့တောင်အာရှမဟာမိတ်နိုင်ငံတွေအတွက်အရေးကြီးတဲ့ကိစ္စတွေထက်မြောက်ကိုရီးယားအပေါ်အမေရိကန်ကတိတ်ကိုအာရုံစိုက်လွှတ်နေဆိုတဲ့အမြင်မရောက်စေဖို့အရေးကြီးတယ်လို့လေ့လာသူတချို့ကသတိပေးခဲ့ကြတာပါအရှေ့တောင်အာရှဒေသတွေမှာတရုတ်ကသူ့ရဲ့ဩဇာလွှမ်းမိုးမှုချက်ထွင်နိုင်ဖို့ကြိုးစားနေချိန်မှာတောင်တရုတ်ပင်လယ်ထဲကအငင်းပွားမှုတွေနဲ့ပတ်သက်လို့ရေရှည်သဘောတူညီမှုရရှိနိုင်ဖို့အတွက်အရှေ့တောင်အာရှနိုင်ငံတွေကလိုလားနေကြပါတယ်။ဒါပေမဲ့မြောက်ကိုရီးယားကိစ္စနဲ့ Pacific ရဝန်းနိုင်ငံများစီးပွားရေးပူးပေါင်းဆောင်ရွက်မှုသဘောတူညီချက် TPP ကနေနှုတ်ထွက်ဖို့ဆုံးဖြတ်ချက်တွေကြောင့် Trump အစိုးရသက်ရဲ့မူဝါဒကဘလို့လဲဆိုတာမေးခွန်းထုတ်เสียဖြစ်ခဲ့ပါတယ်။ America အနေနဲ့အာဆီယံအဖွဲ့ကြီးနဲ့လွတ်လပ်မျှတတဲ့ကုံသွယ်မှုတိုးမြင့်သွားမယ်လို့ America နိုင်ငံခြားရေးဌာနတာဝန်ရှိသူတွေကပြောကြားခဲ့ပါတယ်။အာဆီယံနိုင်ငံတွေဟာအမေရိကန်ပို့ကုန်ဒေါ်လာဘီလီယံ100ကျော်ဖို့နှစ်စဉ်ဝယ်ယူနေပြီးတော့ကုန်သွယ်ရေးပမာဏကြောင့်အမေရိကန်အလုတ်ကိုင်9သိန်းကျော်ကိုအထောက်အကူဖြစ်စေတယ်လို့အရှေ့တောင်အာရှဆိုင်ရာအမေရိကန်ဒုလက်ထောင်နိုင်ငံခြားရေးဝန်ကြီးပက်ထရစ်မာဖီကပြောကြားခဲ့ပါတယ်။နောက်သတင်းနှစ်ပတ်အကြာကြာရင်တော့မေလ4ရက်နေ့ကျရင်နိုင်ငံခြားရေးဝန်ကြီးရက်စ်တီလစ်ဆန်ကအာဆီယံနိုင်ငံခြားရေးဝန်ကြီးတွေကိုဝါရှင်တန်မြို့တော်မှာတွေ့ဆုံဖို့လဲစီစဉ်ထားပါတယ်ရှင်။